ဟမတ်အဖွဲ့ကြာပစ်ခတ်ရစေးရေးဆိုင်ရာအဆိုပြုချက်ကိုဟမတ်အဖွဲ့ကလက်ခံလာရေးကုလသမဂ္ဂလူမျိုးရေးကောင်စီကမဲခွဲဆုံးဖြတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုနေပါတယ်ဒီတော်တွင်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာအပစ်ခတ်ရစေးရေးသဘောတူညီချက်ရနိုင်ဖို့ဒီကနေ့ဇွန်လ10ရက်နေ့မှာအီဂျစ်သမ္မတနဲ့တွေ့ဆုံခဲ့ပြီးအစ္စရေးဝန်ကြီးချုပ်နဲ့လည်းနောက်ပိုင်းမှာတွေ့ဆုံဖို့ရှိနေပါတယ်ဝန်ကြီးဘလင်ကင်ဟာအီဂျစ်သမ္မတအဗ်ဒယ်ဖတာလ်အယ်စီစီနဲ့ကိုင်ရိုမြို့မှာဒီကနေ့တွေ့ဆုံခဲ့ပြီးတဲ့နောက်အစ္စရေးနိုင်ငံကိုခီးဆက်ပြီးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကာကွယ်ရေးဝန်ကြီးယူအက်ဖ်ဂလန်ဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဝန်ကြီးဘလင်ကင်ဟာကာတာနိုင်ငံကိုတွားရောက်တာအပြင်ဂျော်ဒန်နိုင်ငံမှာကျင်းပမဲ့ဂါဇာအတွက်စာနာမှုဆိုင်ရာအကူအညီပေးရေးကိစ္စဆွေးနွေးကြမယ့်ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ဂါဇာမှာဟာမတ်စ်တို့ဖမ်းထားတဲ့တစားကားနဲ့ပြန်လွတ်ပေးရေးအစ္စရေးတို့ဖမ်းထားတဲ့ပါလက်စတိုင်းကျင်းသားတွေပြန်လွတ်ပေးရေးပါလက်စတိုင်းတို့အတွက်စာနာမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးရေးနဲ့အရသားတွေနေထိုင်တဲ့နေရာတွေမှာရှိနေတဲ့အစ္စရေးတပ်ဖွဲ့တွေပြန်ရောက်သိမ်းပေးစားတဲ့အချက်တွေပါဝင်တဲ့အပြစ်ခတ်ရစေးဆိုင်ရာသဘောတူညီချက်ကိုအစ္စရေးကလက်ခံမယ်လို့အမေရိကန်ကပြောဆိုနေပါတယ်။ဟာမတ်စ်ဘက်ကတော့ဒီအပေါ်တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။